21ရာစုမှာတကယ်ကြီးကျုံ့နေရတဲ့အခက်အခဲတွေစိတ်ခေါ်မှုတွေပေါ့အရဖီ21အားမဲ့အစီအစဉ်ကတင်ဆက်ပေးပါမယ
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပပါတော့မယ်ဒီ2020ရွေးကောက်ပွဲမှာတနိုင်ငံလုံးမဲပေးခွင့်ရှိတဲ့သူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတာပါ။အဲ့ဒီထဲမှာအသက်18နှစ်ပြည့်ပြီးပထမဆုံးအကြိမ်မဲစပေးမဲ့လူငယ်5တန်းလောက်ပါဝင်ပါတယ်
။ဒီ5တန်းနှစ်ကလူငယ်ဘယ်နှယောက်မဲထွက်ပြေးကြမလဲဆိုတာကပြောဖို့စောနေပါသေးတယ
်။ဒီ2008ဖွဲ့စည်းပုံပြင်မဲ့နောက်ငြိမ်းချမ်းရေးနောက်ဒီမိုကရေစီနိုင်ငံသွားမယ်ဆိုတဲ့ဟာမျိုးဒါမျိုးဆိုတာလူငယ်တွေကပို့ပြီးလက်တွေ့ကြဟာမျိုးပို့ပြီးမျှော်လင့်ကြတယ်။
ရန်ကုန်မြို့မှာနေထိုင်တဲ့မတ်ရွှေသိန်းကြီးကတော့လာမယ့်ရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးဖို့အတွက်အဆင်သင့်ဖြစ်နေပါပြီ
။ဒီပညာရေးတို့အလောက်ကန်ခွင့်သန်းတို့မှာတိုးတက်သွားမယ့်ပြောင်းလဲမှုမျိုးပေးနိုင်တဲ့သူမျိုးမဲပေးသွားမယ်လို့စဉ်းစားထားပါရဲ့
။ရွေးကောက်ပွဲမှာမဲပေးခြင်းနဲ့သာကိုယ့်နိုင်ငံအတွက်ကောင်းမွန်တဲ့အနာဂတ်ကိုဖန်တီးနိုင်မယ်လို့ယုံကြည်ထားသူပြောက်လဲဖြစ်ပါလေ။နိုင်ငံအုပ်ချုပ်ရေးပိုင်းမှာမျိုးသမီးတွေထိထိရောက်ရောက်ပို့ပြီးပါဝင်နိုင်ဖို့လည်းမတ်ရွှေသိန်းကြီးကမျှော်လင့်နေတာပါ
။ဒီနှစ်မှာဆိုလို့ရှိရင်အမျိုးသမီးပါဝင်တဲ့အမျိုးသမီးတွေကကူဆောင်မှုပိုင်းတင်မကပဲနေပေါ့နော်အမျိုးသမီးရင်းနဲ့ပတ်သက်တဲ့ဒီတချို့ဘယ်ဆိုနေဖျားဆယ်ဒေတာမျိုးတွေမှာအခုလက်ရှိပဲဖြစ်နေရဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဒိုင်ပိုင်းဆိုင်ရာနှောက်ယှက်မှုတွေပေါ့ဒါမျိုးရင်းနဲ့ပတ်သက်ပြီးတော့ကာကွယ်ပေးနိုင်မယ်ဆိုရင်အမျိုးသမီးတွေတော့ပို့ပြီးတော့လိုအပ်တာပေါ့နော်ဒါရင်းနဲ့ပတ်သက်ပြီးပို့ပြီးတော့မျှော်လင့်နေ
2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေထဲကအခုလာမယ့်2020ရွေးကောက်ပွဲဟာတတိယအကြိမ်ရွေးကောက်ပွဲဖြစ်ပါလေပြီးခဲ့တဲ့2010ခုနှစ်စစ်ဝတ်လေအစိုးရလက်ထက်လွှတ်တော်တပ်တန်းမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ် 300 ကိုင်လုံးကျော်သာပါဝင်ခဲ့ပါလေ2015ခုနှစ်ရပ်သားအစိုးရလွှတ်တော်တပ်တန်းမှာတော့အမျိုးသမီးပါဝင်မှုနှုန်းဟာ 100,000 ကိုင်လုံးကျော်ရှိပါလေဒီလာမယ့်2020ရွေးကောက်ပွဲမှာပထမဆုံးမဲပေးမဲ့သူတွေထဲကနောက်တစ်ယောက်ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကကိုခိုင်ထွန်းနိုင်ဖြစ်ပါလေသူကတော့ကိုတိုင်ရင်သားပါတီကိုပဲကိုမဲပေးဖို့ရည်ရွယ်ထားတာပါ
မြန်မာနိုင်ငံမှာကကြတော့ဒီတိုင်းရင်းသားစေလုံးညီညွတ်မှုကိုအခြေခံပြီးတော့ဒီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်လို့ပြောထားတယ်ပေါ့နော်ဒါပေမဲ့ဒီ၅နှစ်တာကာလအတွင်းမှာကျွန်တော်တို့ဒီတိုင်းရင်းသားဒေသအရေးနဲ့ဖော်ဆောင်ပြီးတော့လှုပ်တာပြီးတော့ဒီတကယ်တမ်းတိုင်းရင်းသားရဲ့ identity ကိုနှင့်တင်ပေးတာတိုက်မတွေ့ရဘူးဆိုတော့အထူးသဖြင့်မုံတည်သွားတာကဒီတိုင်းရင်းသားဒေသတွေမှာရှိတဲ့ပါတီတွေကပဲသူတို့လှုပ်ဆောင်မှသာလျင်သူတို့အနိုင်မှသာလျင်သူတို့ရဲ့နေရာကိုသူတို့ဟိုရက်တင်နိုင်မယ်အကောင်းဆုံးကောက်ွေပေးနိုင်မယ်သူတို့ရဲ့အရင်းသားဒေတာအခုရေဟုတ
် NDA အစိုးရတက်လာပြီးနောက်ပိုင်းကာလတွေအတွင်းမှာရခိုင်ဒေတာဟာအရင်ငှားထပ်ပို့ပြီးတော့စစ်မှတ်ဖြစ်ပေါ်လာတဲ့အရာဖြစ်ပါလေအစိုးရတက်မတော်နဲ့ AA ရခိုင်တက်တော်တို့ကြားတိုက်ပွဲတွေနေစဉ်နဲ့အများပြင်းထန်နေစေဖြစ်ပေမဲ့ဒီရခိုင်ဒေတာကမြို့နယ်တွေအားလုံးမှာရွေးကောက်ပွဲကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားတာပါဒါပေမဲ့ရခိုင်ဒေသကလူငယ်တွေဟာရွေးကောက်ပွဲထက်လက်နက်ကင်တော်လှန်ရေးဘက်ကိုစိတ်ပါဝင်စားနေတဲ့သူတွေများနေတယ်လို့လည်းကိုခိုင်ထွန်းနိုင်ကဆိုပါတယ်။ဟုတ်ကဲ့အဲ့လိုဘာကြောင့်လက်နက်ကင်တော်လှန်ရေးဘက်ကိုစိတ်ဝင်စားတဲ့သူတွေများနေတယ်လို့ပြောနိုင်ရတာလဲ
။အာဟုတ်ကဲ့အထူးသဖြင့်ကတော့ဒီကလူငယ်တွေကဒီအခုလက်ရှိကုံတော်တဲ့၅နှစ်တာကာလအတွင်းမှာအစိုးရကဘာလုပ်ပေးသလဲဆိုတာအဓိကမှုတည်တယ်ပေါ့နော်။ဒီလွန်ခဲ့တဲ့ရှေ့ပဝေသင်ခက်ကဟာကိုတော်တွေးပြီးတော့ပြန်လာတဲ့ဆိုတာထက်ပြန်လို့တော်လန်ရေးလောက်ကြတယ်ဆိုတာထက်အခုလက်ရှိဒီလုတ်ပေးတဲ့3နှစ်4နှစ်အတွင်းမှာလုတ်ပေးတဲ့ဟာကိုမုန်တည်ပြီးတော့ဘာမှလည်းမလုတ်ပေးနိုင်ခဲ့ဘူးဘာမှလည်းရေရမလုတ်ခဲ့ဘူးဆိုတဲ့ဟာပေါ်မှာမုန်တည်ပြီးတော့အထူးသဖြင့်ဒီလက်နက်ကန်လမ်းစဉ်ကိုသူတို့ရေးသွားတယ်လို့ကျွန်တော်မြင်နေပေါ့နော
်ကရားပြည်နယ်ရိုက်ကော်မျိုးကပထမဆုံးအကြိမ်မဲပေးမဲ့လူငယ်တယောက်ဖြစ်တဲ့ဆိုင်ကော်လျံကတော့သူတို့ဒေတာမှာ NLD နဲ့ USDP တို့လိုပါတီကြီးတွေကိုလာရောက်မရှင်ပြိုင်စေချင်ဘူးလို့ပြောပါတယ
် NLD တို့ဒီ USDP တို့ကတူတာပြောင်းအောင်ဖြစ်တော့ပြမနေလာတယ်ပြမနေလာကျတော့ဒီတိုင်းတိုင်းသားရဲ့ခါစားချက်တွေပေါ့တိုင်းတိုင်းခါစားချက်တွေတို့ရဲ့နားမလည်ချောင်းဘူးပေါ့နော်ဒါပြည်လဲကျွန်တော်တို့ကအနည်းပေါင်းများစွာနေထိုင်ကြတာကဟိုဘယ်လိုဖြစ်ခင်းရှိလဲဆိုကျွန်တော်တို့ကိုကျွန်တော်တီးဆုံးပေါ့နော်ကျွန်တော်တို့တိုင်းသားစီသူတို့ကအာရွက်ကောက်ပွဲနီးခါနေပါလာပြောင်းဝင်ပြန်စေအိုင်းသားရဲ့သူဟိုနေ့စဉ်ဘဝမှာလည်းဖြစ်နေဆိုတာကမှတ်ချောင်းဘူ
းဒါကတော့ဒီနှစ်ရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးကြမဲ့လူငယ်တွေရဲ့အတွေးအမြင်တွေကိုကြားခဲ့ရတာပါဒီနှစ်ပထမဆုံးမဲပေးကြမဲ့သူတွေအတွက်အရေးကြီးဆုံးကတော့မဲပေးခွင့်ရှိသူစာရင်းမှာကိုယ်နာမည်ပါမပါစစ်ဖို့ဖြစ်ပါတယ်တကယ်လို့မဲစင်းမှာကိုယ်နာမည်ပါမနေဘူးဆိုရင်တော့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရုံးတွေကိုအချိန်မီအကြောင်းကြားဖို့လိုပါလိမ့်မယ်ဒီနှစ်ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာလ10ရက်နေ့ဟာတနင်္ဂနွေနေ့ရုံးပိတ်ရက်အလုတ်ပိတ်ရက်ဖြစ်တာကြောင့် မဲထွက်ပြီးမဲ့သူဦးရေများနိုင်ချေရှိတယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။